ဒီကနေ့ကျင်းပတဲ့ရခိုင်ရေးအာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းကိုအရင်ဦးဆုံးပြောပြပေးမှာပါ။ရခိုင်ပြည်နယ်ဒေသငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်မှုဒေသရင်းကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းပဋိပက္ခဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့အာဆီယံဒေသနိုင်ငံသားဝင်ကြီးတွေကိုမြန်မာနိုင်ငံအနေနဲ့ခေါ်ယူရှင်းလင်းတဲ့အစည်းအဝေးအတွင်းမှာမြန်မာဘက်ကကတိပြုပြောဆိုခဲ့တာပါ။အောက်တိုဘာလ9ရက်နေ့ကစဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ရေးခင်းနောက်ပိုင်းဒေသရင်းအာဏာပိုင်တွေရဲ့ကင်တွယ်ဖြေရှင်းမှုမှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာမှဝေဖန်ပြောဆိုမှုတွေကြောင့်မြန်မာနိုင်ငံသားဝင်ကြီးဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရန်ကုန်မြို့မှာဒီအစည်းအဝေးကိုခေါ်ယူရှင်းလင်းခဲ့တာဖြစ်ပါတယ်။ကိုယ်တိုင်သွားရောက်ပြီးသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုထက်အောင်သတင်းပေးပို့ထားတာနားဆင်ပါရှင်။
မြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းကပြည်ပခါတွေနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုအရေးပေါ်ဆင့်ခေါ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံရှင်းလင်းတာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ကမ်းလှမ်းချက်တွေကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဘက်ကပြောဆိုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ
်။Two elements that the two most important elements that came out from the meeting
ဒီနေ့တွေ့ဆုံဆွေးနွေးမှုမှာအရေးကြီးဆုံးအချက်နှစ်ခုထွက်ပေါ်ခဲ့ပါတယ်ပထမတစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုမြန်မာအစိုးရအနေနဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအဆက်မပြတ်အသိပေးသွားမယ်ဆိုတာပါပဲဒုတိယတစ်ချက်ကတော့အာဆီယံနိုင်ငံတွေကနေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ကမ်းလှမ်းချက်ကိုမြန်မာဘက်ကအသိမှတ်ပြုသလိုရခိုင်ဒေသငြိမ်းချမ်းရေးနဲ့ပုံမှန်အခြေအနေပြန်လည်ရောက်ရှိနိုင်ဖို့အတွက်ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကကမ်းလှမ်းထားတဲ့အထောက်အပံ့အကူအညီတွေကိုလည်းခွင့်ပြုပေးမယ်ဆိုတာပါပဲ
ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အစည်းအဝေးဟာရခိုင်ဒေသအတွင်းငြိမ်းချမ်းရေးလုံခြုံရေးအခြေအနေနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုမြန်မာအစိုးရအနေနဲ့တည်ဆိုင်မမတ်လှုပ်ဆောင်နေတယ်ဆိုတာကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုအသိပေးပြောကြားတာဖြစ်တယ်လို့ဒေသတွင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့စီးလုံးမှုနဲ့သွေးစည်ညီညွတ်မှုရှိစေဖို့အတွက်လည်းရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ခုလိုနက်နဲရှုပ်ထွေးလာတဲ့ကိစ္စရပ်ကိုပြေလည်အောင်ကင်တွယ်ဖြေရှင်းနိုင်ဖို့အစိုးရအနေနဲ့အချိန်ကာလအပိုင်းခြားတစ်ခုလိုအပ်မှာဖြစ်ပြီးအစိုးရရဲ့တာဝန်ကြီးလှုပ်ဆောင်နေတာကိုလည်းမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကအစည်းအဝေးမှာထပ်လောင်းပြောကြားခဲ့ပါတယ်။အော်တိုဘာလ9ရက်နေ့ကရခိုင်ပြည်မြောက်ပိုင်းဘူတီတောင်မော်တော်ဒေသတွေမှာနေကြားဆောင်တပ်တွေကိုဝင်ရောက်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုလုပ်ရာမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုနေအိမ်အဆောက်အုံတွေကိုမိရှုဖျက်ဆီးမှုတွေအပါအဝင်အစ္စလမ်ဘာသာဝင်တို့အပေါ်မှာတပ်ဖြတ်နှိမ်နှင်းမှုတွေရှိတယ်ဆိုပြီးနိုင်ငံတကာလူ့ခွင့်ရေးအတိုင်းအဝန်တွေကဝေဖန်ခဲ့ကြတယ်လို့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကအကြေတဝင့်ဖော်ပြခဲ့ကြတာပါ။ဒါ့အပြင်မလေးရှားဝန်ကြီးချုပ်ကိုရိုင်းကလည်းရခိုင်ဒေသမှာလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်။ဒီလိုအခြေအနေတွေကိုတုံ့ပြန်ဖြေရှင်းနိုင်မှုအတွက်လည်းအခုလိုအာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးတစ်ရက်ကိုခေါ်ယူကျင်းပရခြင်းဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စေရကပြောပါတယ်
။ Global Bank လေးမှာတော့တခါဒီမလေးရှားရဲ့ကနဦးဆောင်ရွက်ချက်ပေါ့လေ Initiative နဲ့သူကနေပြီးတော့မှဒီလက်ရှိအာဆီယံ Chair ဖြစ်တဲ့ Laos ဆိုသူတို့နှမ်းပြီးကြောင်းကြပြီးတော့မှဒါကတော့ Foreign Ministerမကြတဲ့ဘီနင်းသဘောမျိုးလေးသူတင်ရဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်ကတော့ဒီသားမှာလေဒါလည်းပတ်သက်သဘောရမှတ်ချက်လေးမတူတဲ့ခါကျတော့ဒီစီဝေးမလုပ်ဘူးအဲ့တော့အဲ့ဒီခါမှာသူရှိရခေါင်းဆောင်ကနေပြီးတော့ဒီပတ်ချက်လေးတွေပြုတာလေးတွေလည်းရှိတယ်ဒီပေါ်ကျွန်တော်တို့အခြေခံပြီးတော့မှအဲကျွန်တော်တို့ဒီသူ့ဌာနကိုခေါ်ပြီးတော့ကျွန်တော်တို့ကနော်ကျွန်တော်တို့ရဲ့ချက်ဒီချက်ကိုရှင်းပြပါ
ရခိုင်ဒေသအကြမ်းဖက်ဖြစ်စဉ်နဲ့ပတ်သက်လို့လူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့လူတောင်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့လူခွင့်ရေးအဖွဲ့အစည်းတွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံသားဝင်ကြီးဒေါက်ဆန်းစုကြည်အနေနဲ့ဒီကနေ့မှာအစ္စလမ်ဘာသာဝင်အများစုနေကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနှစ်နိုင်ငံကနိုင်ငံသားဝင်ကြီးတွေနဲ့လည်းဒီကနေ့မှာတီးခြားတွေ့ဆုံခဲ့တာပါ။မလေးရှားနိုင်ငံသားဝင်ကြီးအနီဖာအာမန်ကတော့ဒီကိစ္စဟာဒေသတွင်းစိုးရိမ်ပူပန်ရမယ့်အခြေအနေတစ်ရပ်ဖြစ်ပြီးအတူတကွပူးတွဲဖြေရှင်းသွားတယ်လို့ဒီကနေ့တွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့လည်းသိရပါပါတယ်ခင်ဗျာ။